မြမငင်းချမ်းရေးဂျာဝင်ဆောင်ရွက်သူနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာဆောင်တွေ့ခဲ့ပြီးမြန်မာနိုင်ငံအာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကိစ္စလူသားချင်းစာနာမှုဆိုင်ရာအကူအညီစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်ဆာဆာကာဝါဟာဒီအစည်းအဝေးမတိုင်ခင်ကအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဆာဆာကာဝါရဲ့ခရီးစဉ်နဲ့သူ့ရဲ့ကြိုးပမ်းမှုတွေကနေဘာတွေမျှော်လင့်နိုင်ပါမလဲဒီအကြောင်းအရာတွေကိုဆာဆာကာဝါနဲ့တွေ့ဆုံခဲ့သူတချို့အပါအဝင်သုံးသပ်သူတချို့နဲ့ဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့မြန်မာပြည်လဲစစ်မြေဆိုင်ရာဂျပန်ထူးတန်မစ္စတာဆာဆာကာဝါအနေနဲ့ကရင်ရှမ်းကရင်နီလက်နက်ကိုင်တပ် KNU RCSS KNPP တို့အပြင်တနင်္ဂနွေလုံးပြည့်စာချုပ် NCA လက်မှတ်ချုပ်လက်နက်ကင်10ဘွဲ့ရဲ့ငင်းချင်းလုံငင်းစဉ်ဥဆောင်ဖွဲ့ PPSC နဲ့တွေ့ရမှာထူးခြားချက်ကိုတွေ့ဆုံခဲ့တဲ့ PPSC ပူးတွဲဥဆောင်သူဗိုလ်မှူးကြီးခုံကာက
ဒါဆိုရင် special and boy boy ကရှိစေတယ်ကိုသူ့အနေနဲ့အထောက်အကူပြုတယ်ဆိုတဲ့သဘောပါပဲဒီ special and boy ကလက်တွေ့အလုပ်ပြောင်းလုပ်ဖို့တိုက်တွန်းတယ်ပုံမှန်ပြည့်ရဲ့ကဲကဲဒီဟိုသူ့တွေ့ကြုံလို့ရှင်းပြတယ်ပြီးတော့အဲ့ဒီလူကပြောလို့ရှိရင်ဘာတွေလုပ်တဲ့လဲတတူတခုတော့အကျိုးရှိအောင်လုပ်ပါဆိုတဲ့သဘောပေါ်ပါပါ။ဒါကြောင့်ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ပါ။အဓိကကတော့နီလန်းရှာပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူလူထုတွေကိုအကူအညီရရေးကိုစူးစမ်းဆောင်ရွက်ဖို့ပါဗျာ။တခြားကြီးကြီးကျယ်ဘာတရားလောက်ညာလောက်မလုပ်နိုင်ခင်ပါဒုက္ခတွေတွေကိုအကူအညီပံ့ပိုးနိုင်ဖို့နီလန်းအရင်ရှာဖို့စပါပေါ့ဗျာ။အဲ့ဒီလောက်ပါပြောပါလား
။ဒါအပြင်လက်ရှိချင်းမိုင်ကိုရောက်နေတဲ့ ISC မြမမဟာပြူဟာနဲ့မူဝါဒလိလာရဲ့အဖွဲ့ကညွှန်ကြားမှုဥပဒေရင်းကလည်းအခုဆာဆာကာဝါခီးစဉ်ရဲ့ထူးခြားမှုနဲ့စင်ခေါ်ချက်ရှိနေတာကို
လူသားချင်းစာနာမှုပေါ့ဒီ humanitarian ground ကနေပြီးတော့တဖြည်းဖြည်းနဲ့ရှေ့ဆက်လုပ်လို့ရအောင်ဆိုတဲ့သဘောမျိုးချင်းကပ်ချင်းပုံရပါတယ်တစ်ဖက်ကကြတော့လည်းဘယ်လိုပြဿနာရှိလဲဆိုတော့ဒီတလောတုံးကဒီနိုင်ငံကြီးဝန်ကြီးဌာနပေါ့ဆိုတော့စစ်ကောင်စီကနေပြီးတော့သူတို့ညင်ညာချက်ထုတ်တဲ့အခါမှာဒီနိုင်ငံတကာကနေပြီးတော့ဒီလိုဂျာဝင်ဖြန့်ဖြေးမှုတွေဝင်လုပ်တဲ့ကိစ္စတွေမှာသူတို့က driver ရှိမှဒီမောင်းနေတဲ့သူနေရာမှာသူနေမယ်ဆိုတဲ့ဟာမျိုးကြတော့လောကကရရတော့သိတော့လွယ်မဲ့ပုံစံတော့မရပါဘူး။ဆိုတော့နောက်တစ်ခုကကျတော့လေအခုလက်ရှိ NGO တို့အခု new player ပေါ့ဗျာဒီအုပ်စုတွေကိုကျတော့လေသူတို့ကအချမ်းဖက်အင်အားစုဆိုပြီးကြီးညာရတယ်ပြည်ဆောင်ဆွေးနွေးဖို့မရှိဘူးဆိုတဲ့အခါကျတော့ဒီပြဿနာတွေကတော့တော်တော်ပြည်နယ်ဖို့ခက်အောင်ပဲထင်ပါတယ
်။မစ္စတာဆဆာကာဝါအနေနဲ့အခုထိုင်းနိုင်ငံမတိုင်ခင်တနင်္လာနေ့ကကမ္ဘောဒီးယားနဲ့စနေကအင်ဒိုနီးရှားခီးတွေမှာသူတို့ကြကြဆင်းရဲခဲ့တာတွေကိုလည်းရှင်းပြခဲ့တယ်လို့ဘုံကြီးခေါကာကဆိုပါတယ
်။ကမ္ဘောဒီးယားမှာကဟိုဆိုင်နဲ့လည်းတွေ့တယ်။နောက်သူတနမန်နဲ့လည်းတွေ့တယ်။ဟိုဆိုင်နဲ့သူမိတ်ဆွေဖြစ်တာအနည်း30ရှိပြီ။အဲဟိုဆိုင်ကသူ့ပြောတာဟုတ်သူဥက္ကဋ္ဌဖြစ်တော့မှအကြံပေးနေတဲ့ခံမှုဆိုတော့အကြံပေးခံတာတော့သူလက်မခံဘူးပေါ့ဗျာ။ဒါပေမဲ့လိုအပ်တဲ့အကူအညီကိုသူပေးမှာပေါ့။အဲ့ဒီအထူးကိုယ်စားလှယ်ဤစဉ်မှာပူပေါင်းဆောင်ရွက်လာမယ်လို့တော့သူပြောတယ်။လိုအပ်တဲ့အကြံဉာဏ်လိုအပ်တဲ့ဟောတာသူပံ့ပိုးမှာပေါ့ဗျာ။ဘာတော့ကမ္ဘောဒီးယားပြည်ရဲ့နောက်နေ့မှာဂျကာတာလည်းဥက္ကဋ္ဌဖြစ်အောင်မယ်ဆိုတော့နောက်လာမယ့်ဥက္ကဋ္ဌရောပေါ့ဒီကြည့်ကြည့်ဖြစ်မှကောင်းတယ်လို့ဆိုတော့အဲ့ဒါကိုသုံးသပ်တာပါ။အင်ဒိုနီးရှားတွေ့ပြီးတော့မှကမ္ဘောဒီးယားရောက်ပါလား။အင်ဒိုနီးရှားအရင်တွေ့ရလေ။အင်ဒိုနီးရှားကနိုင်ငံတိုင်းဝင်ကြီးလေ။ဟိုမျိုးသမီးနဲ့တွေ့ရတယ်ဆိုတော့နှစ်နာရီဆွေးနွေးရတယ်အဲ့ဒါပုံမှန်ပြီးတော့ပါဝင်နဲ့ပါဝင်တိုက်ပြီးပါမအစကားပြောမယ်ဆိုတာတော့မှန်နေမဲ့စစချင်းမှာတော့အားလုံးမပါနိုင်တော့ပါနိုင်တဲ့လူတွေကလုံးနဲ့တလောက်လောက်တာပေါ့ဥပမာကြောက်ကြောက်တဲ့လူကယ်နိုင်မလားအခုညီပေးရေးတွေကိုလုံးနိုင်မလားပေါ့ဒီလက်ရှိအခြေအနေရောတော့ဘယ်သူမှအသိရောဆက်စိုးမရှိနေခြင်းပေါ့ဒီတိုင်းကြီးကြည့်မနေခြင်းကြောက်ပေါ့နေလာရှာကြတဲ့လူတွေကြီးပေါ့
ဒါအပြင်အခုထိုင်းနိုင်ငံခီးစင်တဲ့ထိုင်းနိုင်ငံကြီးဝန်ကြီးနဲ့မစ္စတာဆဆာကာဝါအဓိကဆွေးနွေးခဲ့တာကိုလည်းဘုံကြီးခေါကာက
ထိုင်းနိုင်ငံကြီးဝန်ကြီးအဲ့ဒီမရှိရတော့တခုတည်းပါပဲဘာမှဒီအရေးဒီလားရှာကြဖို့ဒီတိုင်းလွတ်သားရင်တော့လူထုပြိနာတာပေါ့ဗျာကလေးတငယ်တွေသူတို့ပြင်တော့အဲ့ဒီ humanitarian system ပါပဲအဲ့ဒါကြောင့်ဒီတာဝန်တကယ်ရှိတဲ့အာဆီယံတိုင်းပြည်တွေကလက်တွေ့ချီးကျောကျောတစ်ခုခုလုပ်ပါဆိုတဲ့သဘောမျိုးသူတိုက်တွန်းကြပါလေကိုဗောနာကဒီတပတ်တော့မပေါ်တော့ဘူးတဲ့သူမနေ့ကဘာကောက်ပြန်တပတ်ခါဂျပန်ပြန်မယ
်အဲ့ဒီတော့အခုခီးစဉ်ကနေပါပျော်လင့်နိုင်ပါလေလို့မိရမဥအောင်သူငင်းကအ
ာဆီယံကအခုချိန်မှာတကယ်ကို really divided လေနော်ဟုတ်အောက်စုကွဲတဲ့ပုံစံကတော်တော်သီးသီးသာသာဖြစ်တော့ဒီမြန်မာပြည်အရေးမှလည်းသဘောထားကွဲတဲ့ဟာတွေတော်တော်များများပေါ်ပြကြပါတယ်ဆိုတော့ဒါတွေကိုဒီအထူးကိုယ်စားလှယ်အနေနဲ့ပေါ့ဘယ်လိုညှိနိုင်မလဲပေါ့ဆိုတော့တကယ်လို့သာလူသားချင်းစာနာမှုကိစ္စမျိုးနဲ့ကျွန်တော်တို့လမ်းဖောက်နိုင်တယ်စဝင်တယ်ဆိုရင်တော့လမ်းစပွင့်တယ်လို့ပဲပြောရပါလိမ့်မယ်သိတော့အများကြီးအောင်မြင်လို့တော့ကျွန်တော်မမျှော်လင့်တာပါဘူး
မြန်မာဆိုင်ရာအာဆီယံထူးထန်ကမ္ဘောဒီးယားနိုင်ငံကြီးဝင်ကြီးအနေနဲ့ မြန်မာနိုင်ငံကိုဒီလနဲ့မကြာခင်သွားဖို့ပြင်သားချိန်မှာတရုတ်ထူးတန်လှူရှားမှုနည်းလာချိန်နဲ့ကုလထူးတန်ပြစ်လှူရှားမှုမစတဲ့ချိန်မှာဂျပန်ထူးတန်ခီးစဉ်ဖြစ်လာတာလို့သုံးသပ်မှုတွေရှိနေပါတယ်။